အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတဂျာတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ဆက်ဆက်တဲ့ဆက်ရွယ်စံတွေအလုံးကိုကြားသာပင်းနေမှာလွှဲပြောင်းပေးဖို့ဩဇာကြီးတဲ့အောက်လွှတ်တော်ခေါင်းဆောင်၃ဦးကနိုင်ငံတိုင်းဝင်ကြီးမိုက်ပွန်ပီယိုကိုတောင်းဆိုလိုက်ပြီးဒီလိုမှမဟုတ်ရင်တော့လွှတ်တော်ရဲ့ဆင့်ခေါ်မှုနဲ့ရင်ဆိုင်ရမယ်လို့လည်းပြောဆိုထားပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်ကလေးကနိုင်ငံတိုင်းဝင်ကြီးဌာနကိုစာပေးပို့ပြီးပထမဆုံးအချိန်တောင်းဆိုခဲ့ပြီးဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံတိုင်းကော်မတီ၊ထောက်လှမ်းရေးကော်မတီနဲ့ကြီးကြပ်ရေးကော်မတီတွေရဲ့ဥက္ကဋ္ဌတွေဖြစ်တဲ့အီလီယော့အန်ဂယ်၊အဒန်ရှစ်နဲ့အဲလီဇာကမင်းစ်တို့ကပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာ-ဇယ်လင်စကီနဲ့သမ္မတထရန့်တို့တယ်လီဖုန်းဆက်သွယ်ပြောဆိုပြီးနောက်ရက်ပိုင်းအကြာမှာသမ္မတထရန့်ရဲ့ရှေ့နေရူဒီဂျူလီယာနီနဲ့ယူကရိန်းအစိုးရတာဝန်ရှိသူတွေကြားဆွေးနွေးပွဲကိုနိုင်ငံတိုင်းဝင်ကြီးပွန်ပီယိုရဲ့အကြီးအကဲဝန်ထမ်းတဦးကစီစဉ်ပေးခဲ့တယ်ဆိုနိုင်ငံတိုင်းဌာနကဝန်ခံထားတဲ့အကြောင်းလဲအောက်လွှတ်တော်ကော်မတီဥက္ကဋ္ဌတွေကပြောဆိုထားပါတယ်